ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမန္တန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကျွန်တော်ကလေးတွေနဲ့စကားပြောခဲ့တဲ့အထက်ကဘာတွေမြင်လို့ဘာတွေတွေးဆိုတဲ့ခေါင်းစဉ်နဲ့ပြောပြချင်ပါတယ်ကျွန်တော်တို့တွေရလတ်တစုံတရာကိုသိရဖို့စူးစမ်းပြီးသိတဲ့အခါမှာပြန်မျှဝေပြတဲ့အခါလက်မှတ်ထောင်ပြရတယ်ဆိုရင်ကျွန်တော်တို့အောင်မြင်တယ်လို့ဒါအများစုကသိထားပြီးသားပါအဲ့ဒီလိုပဲသင်္ကေတတွေအကြောင်းကိုပြောကြတဲ့အခါမှာတစ်ခုနဲ့တစ်ခုမတူညီတဲ့အခါကျရင်အခက်အခဲတွေ့လာတာတွေကိုကလေးများနဲ့ပြောမိပါတယ်ဥပမာအဖြစ်မြို့ထဲမှာကျွန်တော်တို့ကားမောင်းကြတဲ့အခါကားရဲ့အချက်ပြနောက်မီးကိုညာဘက်ကိုမိတ်တုံမိတ်တုံပြထားရင်ဒါကိုညာကိုကြွေတော်မယ်ဆိုပြီးတော့တိကြပါတယ်။နောက်ကားကကိုယ့်ဘယ်ဘက်ကနေကြော်တက်သွားလို့ရတယ်ပေါ့။ဒါပေမဲ့အဝေးပြေးလမ်းနေမှာတော့အဲ့ဒီလိုပြပြီးဆိုရင်ကြော်တက်ခွင့်မရှိပါဘူး။နောက်ကကားဟာသူ့လိုပဲညာဘက်ကပ်ပြီးမောင်းနေရမယ်လို့သတိပေးခြင်းဖြစ်ပါတယ်။ကားတွေတစ်စီးနဲ့တစ်စီးကွယ်နေတဲ့အခါကျရင်ရှေ့ကားကနောက်ကားကိုကူညီတဲ့အခါမှာသင်္ကေတဟာမြို့တွင်းနဲ့မြို့ပြင်အင်မတန်กว่าช้าသွားပါတယ်ပြောရရင်တော့ဗျောင်းမြန်ကိုဖြစ်သွားတာပါတကယ်လို့သူ့ကားကိုကြော်တက်လို့ရပြီဆိုတဲ့သင်္ကေတကြတော့ဘယ်ဘက်ကနောက်မီးကိုသာမိတ်တုတ်မိတ်တုတ်ပြတဲ့အခါမျိုးမှာတက်ရပါတယ်အဲ့တော့မြို့တွင်းမှာနားလဲထားမှုနဲ့ကျွန်တော်တို့လိုင်စင်ဖြေတုံးကတိထားသမျှနဲ့အဝေးပြေးလမ်းနေအထူးသဖြင့်ဆိုလိုတာကတော့နယ်ကိုသွားကြတဲ့လမ်းတွေမှာမောင်းကြတဲ့အခါမှာများစွာခက်ခဲဖြစ်စေပါတယ်ဒါကိုကျွန်တော်ကလေးတွေနဲ့ပြောပြတဲ့အခါမှာကလေးတွေကအံ့ဩပြီးတော့ဘယ်ဟာကိုအမှန်ယူရမှာလဲလို့စဉ်းစားကြပါတယ်တကယ်တော့နှမျိုးလုံးတိထားရမယ်လို့ဆိုလိုတာပါပဲကျွန်တော်တို့တိုင်းပြည်တစ်ပြည်တည်းမှာတင်ကိုအဲ့ဒီလိုသင်္ကေတနှမျိုးကွဲပြားနေတာကအန္တရာယ်ရှိတာကဖြေရှင်းရမှာကတပိုင်းအဲ့ဒါကိုမရှင်းနိုင်သေးသေးနှမျိုးလုံးကိုတိထားရမယ်ဆိုတာကလေးတွေနဲ့ကျွန်တော်ပြောပြပါတယ်ဒီကနေတစ်ဆင့်ကျွန်တော်တို့သင်္ကေတများတဦးနဲ့တဦးယဉ်ကျေးမှုများကွာခြားချက်တွေကိုပြောကြတဲ့အခါကျွန်တော်တို့အရှိတိုင်းမှာယဉ်ကျေးမှုအရအယုတ်တိပေးမယ်ဆိုရင်ဖဏတ်ချွတ်ရတယ်အနောက်တိုင်းမှာကတော့လူလူချင်းအယုတ်သေးပေးဖို့အတွက်အုတ်ထုတ်ချွတ်ရတာကိုတွေ့ပူးကြပါလိမ့်မယ်။အဲ့ဒီတော့ခြေထောက်နဲ့လက်ကအစစဉ်းစားပုံတွေမတူတာတွေရှိပါတယ်။အနောက်နိုင်ငံသားအချို့ဟာလက်နဲ့ခြေထောက်ဟာဘယ်ဟာကမှမယုံညံ့ဘူး၊သူ့အသုံးဝင်မှုနဲ့သူရှိတယ်လို့ယူဆကြတဲ့အတွက်ကျန်းပေါ်မှာရှိနေတဲ့အရာသို့မဟုတ်နေနေတဲ့နေရာမှာရှိတဲ့အရာတွေကိုခြေထောက်တွေနဲ့ညွှန်ပြကြတာကိုဒါပေမဲ့အရှိတိုင်းသားကတော့ဒါဟာသိမ့်ရိုင်းတာပဲလို့ယူဆပါတယ်။အဲ့ဒီလိုပဲကားပေါ်မှာလူရှင်းတဲ့အချိန်မျိုးခြေထောက်ညောင်းလို့ခြေထောက်ကိုအမြင့်တနေရာမှာတင်ထားရင်လဲကျွန်တော်တို့အရှိတိုင်းသားတွေကသိရိုင်းတာပဲဆိုပြီးတော့လက်မခံကြပါဘူးအနောက်တိုင်းဘက်ကလူတွေကတော့ခြေထောက်နဲ့လက်ဟာဘာမှပို့ပြီးတော့မမြတ်ဘူးပို့ပြီးတော့မယုံညံ့ဘူးဆိုပြီးတော့သူတို့ကတဖန်နားမလဲကြပါဘူးအဲ့တော့ကျွန်တော်တို့တွေဟာတစုံတရာကိုတွေ့ပြီဆိုတာနဲ့မှတ်ချက်ကိုဥစားမချမိဖို့ဒီထက်ပို့ပြီးတော့ပြောရရင်အဲ့ဒီသင်္ကေတတွေရဲ့နောက်မှာမတူညီမှုတွေရှိနေတာရဲ့အဲ့ဒါတွေကိုနားလဲပေးဖို့ကျွန်တော်ကလေးတွေနဲ့ပြောပြပါတယ်အဓိကအထင်ရှားဆုံးဥပမာကတော့စာဆိုတာမျိုးဟာတယောက်စာကိုတယောက်မတတ်ကြမှာဆိုလို့သင်္ကေတတွေနဲ့ပြတယ်ပြတော့အင်သားတွေမှာဆိုရင်အခုကြားမကိုသင်္ကေတနဲ့ပါခွဲပြတဲ့အခါအင်္ဂလိပ်စာမရေးတဲ့တိုင်းပြည်တွေမှာခွဲကြရမခက်အောင်လို့အယုံနဲ့ပြပါတယ်အဲ့ဒါကတော့အမျိုးသမီးဆိုရင်ဂါဝန်စကတ်ကလေးဝတ်ထားတဲ့ပုံအမျိုးသားများဆိုရင်တော့ဘောင်းမီရှင်နဲ့ပေါ့အဲ့တော့တစ်ခါမှာတော့ကျွန်တော်တို့မြန်မာနိုင်ငံကလူတဦးဟာအခမ်းအနားတစ်ခုကိုတက်တဲ့ခါမှာအမျိုးသားဝတ်စုံကိုဝတ်ပြီးတော့ပစိုးနဲ့တိုက်ပုံနဲ့ဝတ်ပြီးတော့အိမ်သားကိုသွားပါတယ်။သူသွားတဲ့အိမ်သားကတော့အမျိုးသားဝင်တဲ့အိမ်သားပါပဲ။ဘောင်းမီရှိန်နဲ့ပြထားတဲ့အိမ်သားတွေဝင်တဲ့ခါမှာအဲ့ဒီမှာလုံချုံရင်းအဆောင်တစ်ခုကနေပြီးတော့ဒီမှာဂုံတီရှိအမျိုးသမီးခင်ဗျာအမျိုးသမီးအိမ်သားကဟိုဘက်မှာပါဆိုပြီးတော့အတင်းသူ့ကိုတစ်ဖက်ကိုပို့ပါတယ်။တကယ်တော့သူတို့တွေပိုင်းခြားထားတာကခုနတင်ကေတပြထားတဲ့အယုတ်တွေအတိုင်းပဲစကတ်ဂါဝန်ဝတ်တယ်ဆိုရင်အမျိုးသမီးတွေလို့ထင်သွားဟန်ရှိပါတယ်။ဒါကိုကလေးတွေကိုကျွန်တော်ပြောပြတဲ့အခါသူတို့တွေကအာရဝန်တာရည်ကြပါတယ်။ပြီးတော့မိတ်ဆွေတယောက်ကဒါကိုဝင်ပြီးတော့ဆွေးနွေးပါတယ်။ Pacific ကျွန်းနိုင်ငံတချို့မှာလည်းယောက်ျားတွေဟာဗျောင်းစကတ်တွေဝတ်ပြီးတော့ရုံးတက်တာမျိုးတောင်ရှိတယ်လို့ပြောပါတယ်။အဲ့တော့ကျွန်တော်တို့ကကဘာကျော် James Bond မင်းသားကြီးဟောင်းတော်သူအင်္ဂလန်နိုင်ငံမှာစာဘွက်ခံယူတဲ့အခါသူ့ရဲ့ Scott Joya ဖြစ်တဲ့ကျွန်တော်တို့အမြင်မှာတော့စကတ်နဲ့တူတဲ့အကွက်ကြီးကိုဝတ်ပြီးတော့လက်ခံခဲ့တာကိုလည်းကျွန်တော်တို့သတိရပါတယ်။ဒ ဒါကိုကျွန်တော်တို့ရေဝူရမသိကြရင်တဦးရဲ့ယဉ်ကျေးမှုဝစားစင်မှုအစသင်္ကေတတွေအပေါ်မှာကျွန်တော်တို့နားလည်မှုမလွဲကြဘူးသိထားရင်ပိုကောင်းတယ်ပြီးတော့ရမ်းသားပြီးတော့ကျွန်တော်တို့မလှောင်ပြောင်မရင်မောမိကြဘူးကလေးတွေနဲ့ကျွန်တော်တို့သဘောတူခဲ့ကြပါတယ်